ယူကရိန်းနိုင်ငံကအရေးပေါ်ဗန္နာရေးရန်မုံငွေဒေါ်လာ 1.4 ဘီလီယံတောင်းခံမှုကိုလာမဲ့သတင်းပတ်ထဲအစောဆုံးထားခွင့်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံတကာရန်မုံငွေအဖွဲ့ IMF ကမနေ့စနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ယူကရိန်းနိုင်ငံဟာစစ်ပွဲကြောင့်စွန့်အင်နဲ့စားတောက်ကုန်ဈေးနှုန်းကြီးမြင့်မှုတန်းကိုခံရပြီးအိမ်နီးချင်းနိုင်ငံတွေကလည်းစစ်ပြေးဒုက္ခတွေတသန်းကျော်ထွက်ပြေးနေကြရတယ်လို့ဖော်ပြထားပါတယ်။လက်ရှိဖြစ်ပွားနေတဲ့ရုရှားယူကရိန်းစစ်ပွဲနဲ့အတူဆက်ဆံနေတဲ့ပိတ်ဆို့အရေးယူမှုတွေကကမ္ဘာစီးပွားရေးအပေါ်စိုးစိုးပွားပွားရိုက်ခတ်မှုတွေရှိလာလိမ့်မယ်။ဒါအပြင်ဒီအကြအတဲ့ကြောင့်ငွေကြေးဖောင်းပွားမှုတွေစီးပွားရေးလုပ်ငန်းတွေကိုလှုပ်ခတ်သွားလိမ့်မယ်လို့လည်းIMF Managing Director Kristalina Georgieva ကပြောဆိုလိုက်ပါတယ်။တကယ်လို့စစ်ပွဲအချိန်မြင့်လာရင်စီးပွားရေးအရာထိခိုက်မှုတွေလည်းရှိလာမှာဖြစ်ပြီးကုန်စည်နှုန်းကြီးမြင့်မှုဟာတကမ္ဘာလုံးလှုပ်ခတ်သွားနိုင်တဲ့အတွက်အာဏာပိုင်တွေအနေနဲ့ဆင်းရဲတဲ့အိမ်ထောင်စုတွေကိုငွေကြေးပံ့ပိုးပေးတင်တယ်လို့လည်းအကြံဉာဏ်ပေးထားပါတယ်။အမေရိကန်ဥရောပနိုင်ငံတွေနဲ့တခြားနိုင်ငံတွေကနေရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေဟာကမ္ဘာစီးပွားရေးနဲ့ဗန္ဒာရေးဈေးကွက်တွေအပေါ်မှာကြီးမားတဲ့ရိုက်ခတ်မှုတွေရှိလိမ့်မယ်လို့လည်း IMF ကဆိုထားပါတယ်ခင်ဗျာ